သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြတ်မြ Australian သတင်းထောက်များကိုစမ်းစစ်ကြည့်ရမှာပြောဆိုနေကြတာကတော့သတင်းသမားအတော်များများကရန်လိုတဲ့အလုတ်ဝမ်းကျင်မှာလုတ်ကင်နေရတဲ့အတွက်အတော်များများကကြောက်ရွံ့ရတယ်ဆိုပြီးဒါကသတင်းမီဒီယာကဏ္ဍမှာကြီးမားတဲ့ပြောင်းလဲမှုတွေနဲ့ရုန်းကန်နေရတဲ့အချိန်မှာဖြစ်ပါတယ်ဒီလုပ်ငန်းကဖတ်ရှုသူများကြာဆင်းလာမှုများကနေပြန်လည်နလန်းထူနိုင်ဖို့ဖိအားတွေအောက်ကနေလုတ်ကင်နေရပြီးတိုးမြင့်လာနေတဲ့ချိန်ချမှုတွေနဲ့ရင်ဆိုင်နေရတဲ့ဝန်ထမ်းတွေရဲ့လုံခြုံမှုကိုတိုးမြင့်ပေးဖို့လိုအပ်လာနေပါတယ်။ကမ္ဘာတဝန်းမှာရှိနေတဲ့သတင်းသမားများကတကယ့်စိန်ခေါ်မှုတွေကြားကလုတ်ကင်နေရသလိုအလုတ်ပြုတ်တာတွေအဖမ်းဆီးခံရတာတွေနဲ့သတင်းတွေယူတဲ့အခါချိန်ချမှုတွေနဲ့ကြုံတွေ့ရတာတွေအပါဝင်ကိုရင်ဆိုင်နေရပါတယ်။မေလ3ရက်နေ့ကကြာရောက်ခဲ့တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာပဲသတင်းမီဒီယာဌာနအတော်များများမှမြင်က6ကတ်သွားပြီးပုံနှိပ်ထုံးနိုင်ဖို့ကလုံးဝမဖြစ်နိုင်တော့ပဲဖြစ်လာနေကြပါတယ်။ကိုဆိုဘိုသတင်းကောင်စီကပြောတာကတော့ဥရောပနိုင်ငံတွေထဲမှာသူတို့နိုင်ငံတစ်နိုင်ငံထဲကနေ့စဉ်သတင်းစာထုတ်ဝေမှုမရှိဖြစ်နေပြီးဒါကလူထုကအွန်လိုင်းမီဒီယာသို့ပြောင်းရွှေ့နေလို့ဖြစ်တယ်လို့ဆိုပါတယ်။တည်ရွေးကြီးမျိုးဆက်တွေသူတို့အတွက်အရေးကြီးတဲ့အချက်လက်တွေအတွက်အားကိုးအားထားရတဲ့ဒီပုံနှိပ်ထုတ်ဝေတဲ့ရှီဟောင်းစင်လာသတင်းစာကိုဆုံးရှုံးရတာကအရန်စိတ်အနောက်ရှက်ဖြစ်စရာကောင်းတယ်လို့အဖွဲ့ရဲ့ဥက္ကဋ္ဌကပြောဆိုပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါမဖြစ်မီတဲ့ကဖတ်ရှုသူအရေးအတွက်ကကြာဆင်းနေပြီးဒီစီးပွားရှင်သန်နိုင်ဖို့အတွက်ချိန်ချမှုဖြစ်လာတယ်လို့ Editor Agron Bajami က
What probably would have happened within 5 years, they made it happen within 5 months. The pandemic, the virus, made us all do something much quicker than we
done it. Now, 5 years ago, the pandemic was happening in 5 months. ဘာကြောင့်လဲဆိုတော့ဖိအားတွေကချက်ချင်းလိုကြီးထွားလာလို့ဖြစ်ပါတယ်အဲ့ဒီအချိန်မှာပဲအနောက်ဩစတြေးလျကခြေလက်ကပုဂ္ဂလိကသတင်းထုတ်ဝေတဲ့မီဒီယာကမြို့ကြီးတွေကသတင်းစာတွေရောင်းရမှုကြာဆင်းနေချိန်မှာပဲတိုးပွားလာနေပါတယ် COVID-19 လော့ကဒေါင်းလုတ်ထားတဲ့အချိန်မှာတောင်ကြော်ညာတွေကမကြာဆင်းသွားဘူးလို့တူကြီးသတင်းဌာနရဲ့ EditorMichael Sinclair ကပြောဆိုပါတယ်
။ None of our advertisers dropped away even though their trade was down.
I think in these rural markets people are hungry for news and they're hungry for local news.
သူတို့ရောင်းဝယ်မှုကကြာဆင်းနေပေမဲ့ကျွန်တော်တို့စီမှာကြော်ညာထည့်သူတယောက်ကမှရောမချသွားပါဘူး။ကျွန်တော်အထင်ကတော့ဒီကြေးလက်ဒေသလူတွေကသတင်းရဖို့စားလောင်မွတ်သိမ့်နေပါတယ်။အထူးသဖြင့်နယ်မြေထဲကသတင်းတွေကိုပါ။ဒါတွေကိုမြို့ကြီးတွေကသတင်းစာတွေမှာသိမရရှိနိုင်တော့လို့ပါယခုနှစ်ကမ္ဘာသတင်းလွတ်လပ်ခွင့်နေ့ရဲ့ဆောင်ပုဒ်ကတော့လူထုကောင်းကျိုးအတွက်သတင်းအချက်လက်ဖြစ်ပါတယ်ဒါပေမဲ့ဟောင်ကောင်ကသတင်းလွတ်လပ်ခွင့်အတွက်တော့စိုးရိမ်မကင်ဖြစ်နေပါတယ်အဲ့ဒီမှာအမျိုးသားလုံခြုံရေးဥပဒေကိုစန့်ကျင်နေကြပြီးသတင်းသမားတွေပေါ်ကန့်သတ်မှုတွေတိုးမြင့်လာနေပါတယ်ဟောင်ကောင်တက္ကသိုလ်က journalism နဲ့ပတ်သက်တဲ့ပါမောက္ခ Keith Richbert ပြောတာကတော့သတင်းသမားတွေအနေနဲ့ဆက်လက်လို့မှန်ကန်ပြီးမျှတမှုရှိရမယ်လို့ပြောဆိုပါတယ်
But we've seen now even the chief executive now has a regular daily talk show where she basically gives a public service announcement about electoral changes under the guise of a new talk show on radio television in Hong Kong.
ဒါပေမဲ့ကျွန်တော်တို့မြင်တွေ့နေရတာကဟောင်ကောင်အုပ်ချုပ်ရေးမှူးကအခုပုံမှန်စကားပြောတဲ့အစီအစဉ်ရှိနေပါတယ်။အဲ့ဒီမှာသူမကရွေးကောက်ပွဲပြောင်းလဲမှုများကိုလူထုဝန်ဆောင်မှုကြေညာချက်တွေအကြောင်းဖြစ်ပြီးအဲ့ဒါကဟောင်ကောင်ရဲ့ရေဒီယိုနဲ့တယ်လီဗီရှင်းရဲ့တောက်ရှိုးအစီအစဉ်ဟန်ဆောင်မီလုပ်နေတာပါ။ကျွန်တ ကျွန်တော်တို့နောက်မြင်ရတာကတယ်လီဗီရှင်းဟောင်ကောင်ကသတင်းထောက်ကိုတရားရုံးမှာပြစ်မှုရှိတယ်လို့ပြစ်ဒဏ်ချမှတ်ခဲ့ပါတယ်။သူကသတင်းထောက်တွေပုံမှန်လုံနေကြတာတစ်ခုဖြစ်တဲ့ပြည်သူမော်တော်ယာဉ်အချက်လက်တွေကိုရှာဖွေခဲ့လို့ပါ။ဒါပေမဲ့ဩစတြေးလျရဲ့ Media and Entertainment Us Alliance ရဲ့ Australian သတင်းသမားတွေနဲ့ပတ်သက်တဲ့အစီရင်ခံစာမှာပြသနေတာကသတင်းသမားများကိုတိုက်ခိုက်တာကတိုးမြင့်လာတာကိုတွေ့နေရတယ်လို့ဆိုပါတယ်။လူမှုကွန်ရက်တွေပေါ်ကသတင်းထောက်တွေပေါ်မုန်တီမှုတွေကမြင့်တက်လာနေပြီးဥပဒေထိမ့်သိမ်းတဲ့ agency တွေကနိုင်ထက်စီးနှင်းမှုလုပ်တာတွေအတွက် MEAA ကသတိပေးထားပါတယ်။ Australia ရဲ့လေးလာဆန်းစပ်မှုကနေထောက်ပြနေတာကတော့သုံးပုံတပုံသောသတင်းထောက်တွေမှာသူတို့ရဲ့လုပ်ငန်းသက်တမ်းတစ်လျှောက်မှာအနည်းဆုံးတစ်ကြိမ်တော့ကိုထိလက်ရောက်ကျူးလွန်တာခံရပေမဲ့အတော်များများကတော့ကိုထိလက်ရောက်နှောက်ယှက်ခံရတာသို့မဟုတ်တိုက်ခိုက်ခံရတာမျိုးတော့မဟုတ်ဘူးလို့ဆိုပါတယ်။သောရရှင်များခင်ဗျာကျွန်တော်တို့မြန်မာပြည်မှာတော့သတင်းထောက်သတင်းသမားလောက်ရတာကတော့ Australia မှာလို့သတင်းသမားတွေကိုအကာအကွယ်ပေးတဲ့ဥပဒေတွေမရှိတဲ့အတွက်အသက်နဲ့ရင်းလုတ်ကင်နေကြရတာများပါတယ်။မေလ23ရက်ကစစ်အာဏာရှင်ကိုစန့်ကျင်တဲ့ဆန္ဒပြပွဲကိုသတင်းယူခဲ့တဲ့ DVB ကမြန်မာသတင်းသမားမင်းညိုကိုမတ်လ3ရက်နေ့ကစစ်အာဏာရှင်ကဖမ်းဆီးခဲ့ပြီးလုံဆောင်မှုပြစ်မှုနဲ့စစ်အာဏာရှင်စစ်ခုံရုံးကအပြစ်တွေ့ရှိတဲ့ဆိုပြီးထောင်ဒဏ်3နှစ်ချမှတ်လိုက်ပါတယ်။သူ့ကိုဖမ်းဆီးချိန်ကရဲကရိုက်နှက်ပြီးသူ့မိသားစုနဲ့လည်းတွေ့ခွင့်မပေးခဲ့ပါဘူး။ဒါကမြန်မာအကြမ်းဖက်စစ်အာဏာရှင်အာဏာသိမ်းပြီးလေးလကျော်အတွင်းမှာသူ့အလုပ်ဖြစ်တဲ့သတင်းယူနေတဲ့သတင်းထောက်ကိုထောင်ချလိုက်တာဖြစ်ပါတယ်။ဒီအကြမ်းဖက်စစ်အာဏာရှင်သားဆက်လက်ရှိနေရင်တော့မြမသတင်းသမားများအတွက်ပုံမှန်အန္တရာယ်ရှိလာမှာဖြစ်ပါတယ်။မြမပြည်တဲကလွတ်လပ်တဲ့သတင်းဌာနတွေကကိုဗစ် -19 ကူးစက်ရောဂါအချိန်ကစလို့ကြော်ညာကရငွေနဲ့လေပတ်နေရတာကဝင်ငွေတွေကျဆင်းခဲ့လို့အခက်အခဲတွေ့ခဲ့ပါတယ်။ဖေဖော်ဝါရီလ1ရက်နေ့ကအကြမ်းဖက်စစ်အာဏာရှင်ကမတရားအာဏာသိမ်းပြီးတဲ့နောက်စီးပွားရေးလေပတ်မှုတွေပုံမိုရက်ဆိုင်လာလို့သတင်းမီဒီယာတော်များများကပိတ်ရတော့မဲ့အခြေအနေတွေနဲ့ရင်ဆိုင်နေရပါတယ်။စစ်အာဏာရှင်နဲ့နှိစက်တဲ့အတိုင်းဝိုင်းရခင်စစ်ဗိုလ်ချုပ်ကြီးများရဲ့သားသမီးများရဲ့သတင်းဌာနတွေကတော့တစ်ဖက်သက်သတင်းတွေပေးဖို့အတွက်ဆက်လက်လဲပတ်နေကြဆဲဖြစ်ပါတယ်။ဒါကြောင့်နိုင်ငံခြားကမြန်မာတွေအမျိုးမျိုးနီးနဲ့ရန်ပုံငွေတွေရှာကြပြီး CDM လုပ်သူတွေ CRPH နဲ့NUG အတွက်ရန်ပုံငွေတွေကိုပံ့ပိုးထောက်ပံ့နေကြသလိုပဲလွတ်လပ်စွာတီထောင်ထားတဲ့သတင်းမီဒီယာတွေအတွန်းရှေဖို့အတွက်မြန်မာပြည်သူလူထုကိုသတင်းမှန်တွေပေးနိုင်ဖို့အတွက်ဝိုင်းဝန်းထောက်ပံ့ကြဖို့ပန်ကြားလိုက်ပါတယ်။ကမ္ဘာသတင်းလွတ်လပ်ခွင့်နှင့်ဆောင်းပါးကိုတော့ SBS သတင်းဌာနက Stephanie Cossetti ကတင်ဆက်ပေးထားတာဖြစ်ပြီးအဲ့ဒါကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
SBS Radio App ကို download လုပ်ပြီးနားဆင်မှတ်ချက်ပြုနိုင်ပါတယ်။ဒါရိုက်သို့မဟုတ်အချိန်မြေးနားဆင်နိုင်ပါပြီ။စက်တန်းမှာပါဝင်နိုင်သလိုဆက်သွယ်မှုလည်းပြုလုပ်နိုင်ပါတယ်။ Google Play ဒါမှမဟုတ် App Store မှာအခမဲ့ရယူနိုင်ပါပြီ
။ SPS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ။